ုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ရခိုင်ပြည်ဘက်မှာတနက်တန်တွေတိတ်နေချိန်ကရင်ပြည်ဘက်မှာတိုက်ပွဲသတင်းတွေပြန်ကြားလာရပါတယ်။ဒါအပြင်ငယ်ကြားဆောင်တက်နဲ့တက်မတော်ကြားအခြေတင်ကိစ္စလည်းပေါ်လာပြန်ပါတယ်။ဒီသာကံလူထုအတွက်ရင်မအေးရဝယ်ဒီလိုအခြေအနေတွေတိတ်မကြခင်မှာပြည်လည်နိုင်မဲ့အလားအလာရှိနေပါရဲ့လား။ကရင်ပြည်ငြိမ်းချမ်းရေးအတွက်သာမကနိုင်ငံ့ငြိမ်းချမ်းရေးအတွက်ပါဘယ်လောက်ရင်လေးစရာကောင်းနေပါသလဲ။စာရာတွေကိုအခုဆွေးနွေးကမှနားဆင်ကြရပါမယ်။ကရင်မျိုးသားအစည်းအရုံး KNU ရဲ့အကြံပေးပုဂ္ဂိုလ်တူဖြစ်သူနော်မေဦး၊ကရင်သတင်းစင် KIC ရဲ့အယ်ဒီတာချုပ်နန်းဖောဂီတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။နန်းဖောဂီနော်မေဦး၊ဒီဝေဆွေးနွေးကမ်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ
။မင်္ဂလာပါ။ဆိ
ုတော့ကျွန်တော်နော်မေဦးရဲ့ဆွေးနွေးချက်နဲ့ကျွန်တော်အရင်ဆုံးစလိုက်ချင်ပါတယ်။အခုကကျွန်တော်တို့တိုက်ပွဲတွေက KNU တပ်မဟာတချို့နဲ့နော်မြန်မာတပ်မတော်နဲ့ကြားထဲမှာတိုက်ပွဲတွေကပြီးခဲ့တဲ့ရက်ပိုင်းတွေမှာပြန်ဖြစ်လာတဲ့အတန်းတွေကျွန်တော်တို့ကြားရတယ်။ကျွန်တော်တည်တလောက်နားလည်ထားတလောက်ဖတ်ရှုထားတလောက်ဒီကြိမ်ဖြစ်တဲ့တိုက်ပွဲတွေကဒီနေရာတွေကဖြစ်နေတာတော့မကြာခဏပဲ။ဒါပေမဲ့ဒီကြိမ်ဖြစ်တာမှာတော့နည်းနည်းလေးပိုပြီးတော့ပြင်းထန်တဲ့သဘောရှိတယ်လို့ကျွန်တော်အဲ့ဒီလိုနားလည်ပါတယ်။ဆိုတော့ကျွန်တော်တို့အခုဆွေးနွေးနေတဲ့တနင်္လာနေမြန်မာစံတော်ချိန်ညပဲ၈နာရီခွဲကြောကြောပတ်ဝန်းကျင်ထိကတော့ဒီကနေ့မှာတော့ကျွန်တော်တို့တိုက်ပွဲဖြစ်တယ်ဆိုတဲ့သတင်းကျွန်တော်တို့မကြားရသေးဘူးပေါ့နော်ဒီကနေ့မှာတော့ဒါပေမဲ့ငြိမ်းသွားတာတော့လည်းမဟုတ်သေးဘူးပြီးပြတ်သွားတာတော့လည်းမဟုတ်သေးဘူးဆိုတော့လောမေဦးအရင်ဆုံးပြောပြပါလက်ရှိဖြစ်နေတဲ့တိုက်ပွဲတွေရဲ့အဓိကအကြောင်းရင်းခံကဘာကြောင့်ပါလဲခင်ဗျာ
ကျေးဇူးတင်ပါတယ်ကိုကျော်သိန်းဒီကျွန်တော်တို့ဒီတိုက်ပွဲတွေကအခုခုနကိုကျော်သိန်းပြောသလိုမျိုးပေါ့နော်ဒီအရင်ကလည်းဟိုကြိုကြားကြိုကြားကဖြစ်နေတယ်ပုတ်တိုက်မှုတွေကရှိနေတယ်အခုကပို့ပြီးတော့ဆိုးလာအခြေအနေဆိုးလာတဲ့ပုံစံမျိုးလည်းဖြစ်တယ်အဲ့ဒါအပြင်ကိုကျွန်မအနေနဲ့မြင်တာကရေရှည်ဒီလိုဆက်ဖြစ်သွားဖို့လည်းရှိတယ်အဲ့တော့ရေရှည်ဒီလိုဆက်ဖြစ်သွားမယ်ဆိုရင်ကျွန်တော်တို့ဒီငင်းချင်းအခုဟိုလောက်ခဲ့တဲ့ပေါ့လေလွန်ခဲ့တဲ့နှစ်၄နှစ်၅နှစ်ဟို KNU ဆိုလို့ရှိရင်၈နှစ်ပေါ့2012ကတည်းကနေပြီးတော့ဒီအပြစ်ခတ်ရက်စဲရေးသဘောတူညီချက်တွေစာချုပ်တွေဟိုပြည်နယ်အဆင့်ပြည်တော်စုအဆင့်ဆိုပြီးတော့အဆင့်ဆင့်ရေးထိုးခဲ့ပြီးတော့လက်မှတ်ရေးထိုးခဲ့ပြီးတော့ဒီအပြစ်ခတ်ရက်စဲရေးတိုင်းနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုပါလက်မှတ်ရေးထိုးခဲ့ပြီးတော့ဒီငြိမ်းချမ်းရေးဖြစ်စဉ်ကိုဟိုဥဆောင်တဲ့နေရာနေပြီးတော့ KNU ကပါဝင်ပြီးညှိနှိုင်းပွဲညှိနှိုင်းဆွေးနွေးကြတာကြီးလုပ်ခဲ့တာဒီတိုက်ပွဲတွေပြန်ဖြစ်လာတဲ့အပေါ်မှာပြန်ဖြစ်လာရုံနဲ့မကဘူးပိုဆိုးတဲ့အခြေအနေမှာရှိပြီးတော့ရေရှည်ပါဖြစ်သွားမယ်သဘောမှရှိတာဟာတွေကငင်းချင်းကြီးဖြစ်စဉ်တိဆောက်လာခဲ့တဲ့ငင်းချင်းကြီးဖြစ်စဉ်ကိုအများကြီးအန္တရာယ်ဖြစ်နေတယ်ပေါ့ဒီတိုက်ပွဲတွေကဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်တောက်လျှောက်ကအထူးသဖြင့် KNU အနေနဲ့ပေါ့ပြန်ကြည့်မယ်ဆိုလို့ရှိရင်2012bilateral ဒီနှစ်ဖက်ညှိနှိုင်းဆွေးနွေးပွဲအပြီးမှာသဘောတူညီချက်တွေရရှိခဲ့ပြီးတော့ KNU ဘက်ကတင်ပြခဲ့တာတွေရှိတယ်။အဲ့ဒီအထဲမှာဘာလဲဆိုတော့ဒီအပြစ်ခရက်စဲကြီးကိုသဘောတူညီချက်ရခဲ့တဲ့အတွက်ကြောင့်ရထားပြီးတဲ့အတွက်ကြောင့်ဒီကရင်ဒေသတွေကတချို့ဟိုအလွန်အကျွံကိုဟိုစားအင်အားအလုံးရင်းနဲ့ဟိုတက်စခန်းနေတိဆောက်ထားတဲ့ကိစ္စကိုညှိနှိုင်းတာညှိနှိုင်းဖို့ရဲ့ဒီတက်စခန်းနေရှော့ချဖို့ကိစ္စတွေကိုKNU ဘက်ကတင်ပြဆွေးနွေးတာရှိတယ်ဆိုတော့တင်ပြဆွေးနွေးခဲ့တာ2012 bilateral သဘောတူညီချက်ရပြီးတဲ့အချိန်ကနေပြီးတော့အခု2000နောက်ပြီးတော့ဒီတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေး2015လက်မှတ်ရေးထိုးပြီးတဲ့အချိန်ထိဒါဆက်ပြီးဆွေးနွေးဖို့ဆိုတာရှိတယ်ဒါပေမဲ့the board to unit jet တွေကိုလက်မှတ်ရေးထိုးခဲ့တာသာရှိပြီးတော့ကျမတို့ကတကယ်လက်တွေ့အကောင့်ထဲပေါ်ဆောင်ရွက်ရမယ့်နေရာမှာအများကြီးပြက်ခွက်ခဲ့တာရှိတယ်အားနည်းချက်တွေအများကြီးရှိခဲ့တယ
်
ဒီတက်စခန်းတွေဒီကရင်ဒေသတွေမှာအထူးသဖြင့်အရက်သားတွေကျေးရွာတွေမှာပေါ့ကျေးရွာနဲ့ကျေးရွာအတွင်းထဲမှာကျေးရွာနဲ့အနီးဆက်ဆုံးနေရာနောက်ပြီးတောင်ရံလောက်ကင်စားတောက်တဲ့နေရာဒီလိုနေရာမျိုးတွေမှာတက်စခန်းတွေချထားတာတွေကိုပြန်လျှော့ချဖို့ဆိုတာတခါမှလက်တွေ့ကျမတို့ညှိနှိုင်းအကောင့်ထဲပေါ်နိုင်ခဲ့တာမရှိတဲ့အခါမှာအခု2015 NCA တနိုင်ငံလုံးဆိုင်ရာပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုပြီးတဲ့ကာလအထိဆိုလို့ရှိရင် KNU KNLA ရဲ့စည်ရင်းအရာဆိုလို့ရှိရင်ဥပမာအခု
ဟုတ်ကဲ့
ပြင်းမာမှုတွေဖြစ်နေတဲ့ဖပွန်ခရိုင်တစ်ခုထဲမှာကိုပဲကတက်စခန်းက bilateral ရေးတုံးရေး bilateral လက်မှတ်ထိုးတုံးက80ကျော်ပဲရှိတဲ့တပ်စခန်းကအခု NCA ရေးထိုးပြီးတဲ့နောက်မှာဒီကနေ့ဆိုလို့ရှင်တပ်စခန်း80ပတ်ဝန်းကျင်မှာရှိတယ်ဆိုလိုတာကကျမတို့ကလက်မှတ်သဘောတူလက်မှတ်ရေးထိုးချက်တွေပြုလုပ်ပြီးတော့ accountable ဖို့မှုမှာဟိုလုတ်เสียရှိတာကိုကျမတို့မလုတ်နိုင်အချိန်နဲ့တပြေးညီမလုတ်နိုင်တဲ့အ
တွက်
ဒီလိုတင်းမာမှုတွေကိုလည်းကျမတို့မဖြေလျှော့နိုင်တဲ့တင်းမာမှုတွေကိုပို့ပြီးဖြစ်ထွန်းစေတဲ့ဖြစ်စေတဲ့လုပ်ရက်တွေကလည်းနောက်ဆက်တွဲလိုက်လာတာဆိုတော့လीကျမမြင်တာကတော့ဒီစစ်ပွဲတွေဟာဟုတ်တယ်အခြေအနေဆိုးတယ်ငင်းငင်းကြီးဖြစ်တိဆောက်လာခဲ့တဲ့ငင်းငင်းကြီးဖြစ်စဉ်ကိုလည်းအများကြီးအမြဲပေးတယ်ရေရှည်လက်ဆက်ဖြစ်သွားဖို့ရှိတယ်ဆိုတော့ဒါကျမတို့တိုင်းပြည်ပြောမကောင်းဘူးပေါ့လေဒါကျမရဲ့သုံးသပ်ချက်ဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာနန်ဖိုးကီလိုက KIC အနေနဲ့ကလည်းပဲဒီတိုက်ပွဲတွေအခြေအနေကိုတောက်လျှောက်မပြတ်ဆောင်ကြည့်ပြီးတော့ဟလာသတင်းကြည်တာတင်ပြတာတွေလည်းရှိတယ်ဆိုတဲ့အခါကျတော့နဖိုဂီအနေနဲ့ရောလက်ရှိအခုနောက်ဆုံးဖြစ်လာတဲ့တိုက်ပွဲတွေကဘယ်အခြေခံအကြောင်းရင်းလို့နဖိုဂီနားလည်ထားပါသလဲ
။အော်ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဆောဆောလည်းနော်မေဦးတချို့ဟိုဘောအခြေအနေပေါ်မှာလေးသူမိပေါင်းထူပြီးရှင်းပြသွားတာရှိတယ်ဗောနော်။ကျွန်တော်တို့ကလည်းတည်ရင်အချက်လက်တွေရယူမှုပေါ်မှာကျွန်မသုံးသပ်မိတာကတော့ဒီငင်းကြဲလုပ်ငန်းစဉ်ကာလအတော်တွင်းမှာဆွေးနွေးသွားနေတယ်ဆွေးနွေးသွားနေတဲ့အထက်ကသက်ဆိုင်ရာတောင်ရှိတဲ့သူ stakeholder ဆွေးနွေးရတယ်သို့တော်လည်းဒီကကြာကာလမှာဆိုလို့ရှိရင်ဆွေးနွေးလို့မရတဲ့ဟာမျိုးတွေကအဓိကအဖြစ်တော့ဒီနှစ်ဖက်အနေမီပတ်မှတ်တဲ့ကအဟာကိုမဆွေးနွေးနိုင်ခဲ့ဘူးเนาะဆွေးနွေးဖို့ဘလို့ပဲဥတည်ဥတည်အဲ့ဒီဘိုင်းကိုမရောက်ဘူးမရောက်တဲ့ခါကျတော့အောက်ခြေမှာသူ့နယ်လဲဘယ်ဟာလဲကိုယ်နယ်လဲဘယ်ဟာလဲဆိုတာမျိုးမတတ်မှတ်နိုင်ဘူးเนาะမတတ်မှတ်နိုင်တဲ့ခါကျတော့အဲ့လိုအောက်ခြေလှုပ်ရှားမှုတွေဖြစ်တဲ့ခါကျတော့ဖြစ်ပြမှုတွေဖြစ်တယ်ပေါ့ဒါကခုဆိုးလာရဆိုမှအရင်နှစ်တရာကိုမရှိဘူးလားဆိုရှိနေရ
ရှိနေရ
တယ် NCA ထိုးထားတယ်ဒါမှရှိရရှိရဆိုတော့ဘာဖြစ်ဖြစ်ပြည်သူလူတွေကတော့အမြဲတမ်းလုံးဝယုံကြည်စိတ်ချရတာမဟုတ်ဘူးနဲ့တကယ်အဲ့ဒီစစ်မြေပြင်နဲ့အနီးဆက်ဆုံးပြည်သူလူတွေတေးရွာဒေသတွေကတော့ဟိုအချိန်တိုင်နည်းနည်းပတ်သက်တဲ့တစ်ချက်ကြားရတယ်တော့သူတို့ကတော့ပင်နာတော့တနေရမယ်ဆိုတော့အမြဲတမ်း ready ဖြစ်နေတဲ့အခြေအနေရှိတယ်ပေါ့နော်နောက်တစ်ခုကအာဒီ2020ကိုဝပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်လည်းတော့တည်ရင်အရာဆိုလို့ရှိရင်ကိုကိုကိုရန်ထိတွေ့မှုပေါ့နော်ဆက်သွယ်မှုရတယ်ရောဆိုရှင်တော့အာခုနကနော်မေဦးလည်းပြောသွားတက်စခန်းတွေကဒီလိုဖပွန်ဒေသတွေမှာတိုးလာတယ်လို့တချို့နေရာတွေမှာလည်းအပြစ်ခတ်ရက်ဆဲထားပေမဲ့လည်း NC ထိုးထားပေမဲ့လည်းတန့်မနေဘူးပေါ့နော်တန့်မနေဆိုတော့မတိုးရင်တော့မတန့်ထားဖို့လိုတယ်ပေါ့ခုကဟိုကဘူးတော့အခိုင်အမာတိဆောက်တာတွေအဲ့လိုမျိုးဖြစ်လာတာမျိုးပေါ့နော်အနောက်ပြီးတော့အာအဲ့ဒီအချိန်တွေမှာဆိုလို့ရှင်လည်းပုံမှန်ဆွေးနွေးထားတဲ့ဆွေးနွေးချက်တွေကိုကျွန်တော်ရှင်အောက်ခြေပိုင်းကိုဘယ်လောက်ထိညွှန်ကြားထားမှုရှိလဲအသိပေးထားမှုရှိလဲဆိုတာမျိုးကကျမတို့မှလည်းမေးခွန်းထုတ်စရာဖြစ်တယ်ပေါ့နော်။နောက်ပြီးတော့ဒီကိစ္စတွေကိုကျမတို့သတင်းရယူတဲ့အခါမှာဆိုလို့ရှိရင်လည်းအသေးစိတ်ကြီးကကျမတို့ရရှိတာမဟုတ်ဘူးလေနော်။တကယ်တော့ Facebook ကိုဆက်ကြည့်လို့ရှိရင်မရတဲ့ခါကျတော့ရနေတဲ့အချက်လက်ပေါ်မှာကျမတို့ကတုံ့သက်ရတာဖြစ်တယ်ပေါ့နော်။နောက်တစ်ခုကဒီ2020မှာဆိုလို့ရှိရင်လည်းတချို့ဒေသတွေမှာအခုဖြစ်လာတာဆိုလို့ရှိရင်တမဟာ3ပေါ့ခင်ဗျတမဟာ3ဖြစ်တယ်တမဟာ5အချိန်ကြီးဖြစ်လာတယ်ပေါ့နော်။1ဆိုလည်းဟိုတရက်တလေဖြစ်တာမျိုးရှိတယ်ပေါ့နော်။ဒါဒီအမဟာခုနှစ်ခုမှာဆိုလို့ရှိရင် KNU ကဘာဖြစ်ဖြစ် NC ထိုးထားတဲ့၃ကရင်၃ဖွဲ့တယ်မှာဆိုလို့ရှိရင်တော့ KNU ကအာနိုင်ငံရေးရောစီရောအာကြီးဆုံးအဖွဲ့တယ်မှာဖြစ်တယ်ပေါ့နော်သူနဲ့မြင်မှာတင်အောင်အဲ့လို၃နေရမှာအခုပြန်ဖြစ်လာတယ်ဆိုတဲ့ခါကျတော့ဗာလဲဗာဟိုသုံးသပ်မိလဲဆိုတော့အချက်လက်ရသတင်းချက်လက်ရဆိုလို့ရှိရင်ညဘက်လှူရှာမှုတွေဖြစ်တယ်ပြီးလို့ရှိရင် drone တွေနဲ့လိုက်ပြီးတော့ဟိုစုံစမ်းနေတာမျိုးတွေရှိတယ်ပေါ့နော်အဲ့လိုမျိုးတွေကြတော့လည်းဟိုနှစ်ဖက်တက်အပြင်ဟိုလူထုလည်းထိတ်လန့်စရာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီအခြေအနေတွေကြောင့်လည်းပဲကြက်ကလိုက်ရဲဟိုမရှင်းလင်းရှင်းရှင်းလင်းလင်းမှဆွေးနွေးထားတဲ့အရာတွေအခုလိုမျိုးလှုပ်ရှားမှုတွေဒီနောက်ပြီးတော့ဒီတလတဲ့ January 2021 January ထဲမှာတင်ကိုပြင်ပြီးတဲ့ထဲမှာမြဝတီတီကိုစစ်တပ်တွေကတက်ကားပေါ့နော်မြဝတီမှာစစ်တပ်ရဲ့ကားတွေကတော်နေရရှိရစီပေါင်းရဆိုဖန်အားကနေဖြတ်ပြီးတော့ကျွန်တော်တို့ကဖန်မှာရှိနေတော့တွေ့နေရတယ်ပြီးလို့ရှိရင်ဖန်အားကိုမဖြတ်ဘဲနဲ့လည်းဒီဘက်ဘိုးတိုင်းဘက်ကနေအပေါ်ရန်ကုန်ဘက်ကလမ်းတွေလာပြီးတော့ဒီဘက်ဟိုဘူတော့လန်ကွဲပေါ့နော်အဲ့ဒါအဲ့ဘက်ချန်ဆိုရှက်ကွမ်းမောင်ဖတ်ပုံလို့ရှိတာ ਉਹ အဲ့ဒီဘက်ကိုသွားနေတဲ့ကားကြီးကျမတို့တွေ့နေရတယ်ဒါကကျမတို့ပဲမဟုတ်ဒါကလမ်းမှာတကယ်ဟို public area ဆိုတော့ပြည်သူလူထုတိုင်းတွေ့တယ်ပေါ့နော်ဆိုတော့အဲ့လောက်အထိများတဲ့စစ်ကားကြီးတွေအရင်လာတွေအရင်နှစ်တရားမတက်လာဘူးဆိုတော့ဒါမျိုးချင်းမိမှာလူထုတွေကထိလန့်မှုဖြစ်တယ်လို့ဆိုတော့ဒီအခြေအနေတွေကြောင့်လည်းကျမထင်တာတော့တက်မဟာ3ဆိုလို့ရှိရင်တော့သူကပုံစံတစ်မျိုးပေါ့ကျမမြင်တာတော့သူကအဲ့ဒီအရင်နှစ်တွေခဲကဖြစ်နေတာကဒီတောက်ကြီးမြို့နယ်မှာရှိတဲ့အာဟိုတဲ့ကြောက်စီကားလန်းဆိုလို့ရှိရင်ဒါကမြန်မာစစ်တပ်ကနေသူကလမ်းကိုပူချဲ့ချင်တာမျိုးရှိတယ်ပေါ့နော်ဒါပေမဲ့သူရဲ့အကြောင်းပြချက်ကတော့ဖွင့်ပြရေးပေါ့လေသို့တော်လဲအာ ကျွန်တော်တို့မြင်တာတော့ဆိုရနဲ့တပ်ပိုင်းဆိုင်ရာနဲ့ဆိုလို့ရှိရင်တော့တကယ်တမ်းကျောင်းရှင်လမ်းဖောက်လို့ယူကြတော့ဒါကဟိုပေါ့ဟိုဆောက်လို့ယူအပိုင်းလို့တော့ဟိုလူလူတွေပြောကြတာပေါ့နော်အရက်ဖက်ဖွဲ့တွေကအဲ့လိုပြောကြတာရှိတယ်လေဟိုစစ်တပ်အနေနဲ့တော့လမ်းဖောက်လို့ရအပိုင်းမျိုးကတော့ဒါကသူရဲ့အဓိက main တောက်ဝင်တော့မဟုတ်ဘူးလို့ဖြစ်တာပေါ့တိုးတော်လဲဒီကိစ္စကိုဆက်လက်ပြီးတော့လှုပ်ဆောင်နေတဲ့အချိန်ဒီပုံမှာ KNU ဘက်ကလည်းဒီဥစ္စာကိုသူတို့ဘယ်လိုရောမယ်လက်ခံနိုင်ပွဲမရှိတဲ့ခါကျတော့ဒီလိုမျိုးလေးတွေတိုက်ပွဲလေးပို့ပြီးတော့နည်းနည်းညားလာတယ်လို့ကျွန်မသုံးသပ်မိတာပေါ့နော်
โอเคแล้วก็เจอโนเมอูก็นพอกิยอต้องตัดตัวราอย่างสุยင်လက်ရှိအခြေအနေကကျွန်တော်တို့အခုပြောနေတဲ့အချိန်မှာတိတ်မကြခင်ကာလမှာဒါကယော့သွားမဲ့ဟလာပြေလည်သွားမဲ့အလားအလာကျွန်တော်တို့မမြင်ရသေးတဲ့ပုံမျိုးရှိတာပေါ့เนาะဆိုတော့โนเมอูဒါဆိုရင်ဒီကနေ့ကျွန်တော်တို့ဆွေးနွေးနေတဲ့အချိန်မှာ KNU အနေနဲ့ဟလာတက်မတော်ပဲနဲ့ဒီအချိန်တွေကိုဖြည့်ရှင်းဖို့အတွက်တက်မတော်ပဲနဲ့ဆက်သွယ်ပြီးတော့ပြောဆိုတာမျိုးဒါမှမဟုတ်လေအောက်လက်ရှိထိတွေ့နေကြတဲ့ထိစပ်နေကြတဲ့တပ်ဖွဲ့တွေချင်းကြားထဲမှာဆက်သွယ်ကြတာမျိုးပြည်လည်မှုအတွက်ပေါ့နော်ဒါဖြည့်ရှင်းနိုင်မှုအတွက်အဲ့ဒါမျိုးဆွေးနွေးတာတွေထိစပ်တာတွေရောရှိနေပြီလားမရှိသေးဘူးလား
KNU အနေနဲ့ကဒီကိစ္စကတက်ချင်းတက်လဲဟိုရှင်းဟိုညှိနှိုင်းရမယ့်ကိစ္စတွေရှိတယ်လို့မြင်တယ်ဘာဖြစ်လို့လဲဆိုတော့ဟို2012 bilateral သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတဲ့ကောဒီတက်စခန်းနေရှော့ချဖို့တက်တက်ရုပ်စခန်းနေရုပ်သိမ်းဖို့အတွက်တချို့နေရာမှာဆိုလုံးဝရုပ်သိမ်းပလိုက်ဖို့ခင်ယူကတောင်းဆိုတာရှိတယ်။ဘာလို့ဆိုတော့တရားလုံးဝလူတို့တွေအရက်သားတွေနေတဲ့နေရာလောက်ကင်စားတော့တဲ့နေရာဖြစ်တဲ့အတွက်ကြောင့်ယုံတစ်ဖက်ကလည်းဒီသဘောတူညီချက်တွေလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲကိုတစ်ဆင့်ပြီးတစ်ဆင့်တက်သွားမယ်ဆိုတဲ့အခါမှာယုံကြည်မှုနှစ်ဖက်ယုံကြည်မှုတည်ဆောက်ဖို့လိုတယ်။ဒီလိုယုံကြည်မှုတည်ဆောက်ဖို့အတွက်လည်းဟိုကျွန်တော်တို့အင်္ဂလိပ်လိုဆိုရင် goodwill gesture ပေါ့နော်။ဟိုဒီနိုင်ငံရေးစိတ်ဆန္ဒအမှန်ရှိပါတယ်ဆိုတာကိုဟိုတာတကပြတဲ့အနေနဲ့ဟိုရှော့ချပေးတာတွေစကန်းရှော့ချပေးတာတွေရုပ်သိမ်းပေးတာတွေလုပ်ဖို့တစ်ဖက်ကပြောသလိုတစ်ဖက်ကလည်းပြည်သူလူထုကလည်းဒီ process မှာဒီဖြစ်စဉ်ကြီးမှာယုံယုံကြည်ကြည်နဲ့အားတက်သရောပါဝင်သူကဏ္ဍကနေသူပါဝင်လာနိုင်ဖို့အတွက်ဟိုဆိုတာရှိတယ်ဆိုတော့အဲ့ဒီတက်စကန်းအချို့ကိုရုပ်သိမ်းပေးဖို့ရှော့ချပေးဖို့ပြောတာကအကြောင်းရင်းနှစ်ခုနဲ့ပြောတာဖြစ်တယ်အဓိကအဖြစ်ကဆိုတော့အဲ့လိုဆက်ပြီးတော့ညှိဖို့အတွက်ကို2012ကရန် bilateral သဘောတူညီချက်ကိုရော2015မှာလက်မှတ်ရေးထိုးခဲ့တဲ့ NCA မှာရောဒီတက်စခန်းတွေကိစ္စကိုဆွေးနွေးတက်ချင်းတက်ဆွေးနွေးဖို့ကိစ္စကအငြင်းတန်းခင်ညီဘက်ကတောင်းဆိုတာရှိတယ်ခင်ညီဘက်ကပြောတာရှိတယ်အမှန်ဆိုတော့သဘောတူတာတော့နှစ်ဖက်စလုံးသဘောတူထားတယ်ဒါပေမဲ့တက်မတော်အနေနဲ့ကဒီကိစ္စကိုအကြောင်းအမျိုးမျိုးနဲ့ပေါ့လေဟိုဒီလိုပဲဒီစားဆွေးနွေးတာမရှိဘူးတချို့အခုနောက်ပိုင်းဆိုနောက်ဆုံးအခြေအနေကကျွန်မနားလည်ထားတာက KNU ကတက်ကိစ္စတွေဆွေးနွေးဖို့အတွက်တွေ့ဆုံဖို့အတွက်ကို KNU ကပြောထားတာရှိတယ်ထပ်ပြီးတော့နောက်ဆုံးစာပို့ထားတာပဲရက်စွဲနဲ့လည်းတော့ကျွန်မသိချာမမှတ်မိဘူးစာ
ပို့ထားတယ
်ဟုတ်ကဲ့အဲ့တော့စာပို့ထားရှိတယ်ဒါပေမဲ့တက်မတော်အကြောင်းကိုမပြောဘူးအကြောင်းကိုမပြန်မဲနဲ့ကျမတို့ကအခုကကျမတို့ဒီနေ့စဉ်သုံးစကားပေါ့ဟိုဟိုဆိုင်မိဖို့ကြောင့်စကားလို့လည်းဘယ်လိုပြောမလဲဆိုဟိုတက်မတော်ကနေပြီးတော့ဟိုတရင်ဝင်မဟုတ်တဲ့ဆက်သွယ်နည်းတွေနဲ့ဆက်သွယ်တယ်KNU ကခေါင်းဆောင်တွေကိုလည်းဒီလိုပဲတယောက်ချင်းစီဖုန်းခေါ်ပြီးတော့လောက်ပါအောင်ခဲ့ပါအောင်ဒါမျိုးပေါ့ချော့ပါအောင်ပြောပါအောင်တက်ဖို့တက်မှုတွေကိုဒါပေမဲ့လည်းတက်မတော်ကတကယ်တကယ်တမ်းကျတော့တက်မတော်ရဲ့လှုပ်ရှားမှုတွေကဒီလမ်းဖောက်ဝင်ခုနနန်းဖောက်ကြီးပြောတဲ့လမ်းဖောက်တဲ့ကိစ္စဖပ်ပေါ်မှာလမ်းဖောက်မဲ့ကိစ္စဒီတက်မဟာ3ဟိုမူတဲ့လမ်းဖောက်တဲ့ကိစ္စဒါတွေအားလုံးကတက်မတော်ရဲ့မူဝါဒနဲ့ညွှန်ကြားချက်မိပြီးတော့ညွှန်ကြားချက်နဲ့လာတာပဲဆိုတော့တိုင်းမှုတွေကရောတက်မမှုတွေကရောပြူဟာမှုတည်းဘလို့ပဲညှိညီရှေ့ဟိုတစ်ဖက်ကညှိတယ်တစ်ဖက်ကညှိပေမဲ့လည်းတစ်ဖက်ကဘလို့ပြောလဲဆိုလို့ရှိရင်ကျွန်တော်တို့ကအထက်ညွန်ကြားချက်အတိုင်းဆိုတော့သူ့ကိုလမ်းဖောက်ပါလို့ညွန်ကြားလိုက်ရင် तू ကဖောက်အောင်ပါပဲဒါစစ်သားဆိုတော့ဟိုရေခတ်တဲ့လူပြောရင်ဘုံပေါက်တာတွေပါနေနားမလည်ဘူးအဲရေပောင်တည်ဝါမယ့်ကိစ္စရှိတယ်ဆိုတော့အဲ့ဒါမျိုးလေးတွေရှိနေဆိုတော့ကျွန်မမြင်တာကဒီကိစ္စတကယ်ကိုညှိရမယ်တက်ချင်းတက်ညှိရမယ်အဲ့လိုပဲတက်ချင်းတက်ကိစ္စနဲ့ပဲမပြီးဘူးကျမတို့ကတက်ချင်းတက်ပဲပေးညှိလိုက်ရင်ကျမတို့ကစစ်အုပ်ချုပ်ရေးဘက်ကိုစစ်အာဏာရှင်ဘက်ကိုတက်တက်တွန်းပို့တယ်လို့မျိုးဖြစ်မယ်ဒီကိစ္စနိုင်ငံရေးကိစ္စအနေနဲ့ကျမတို့ဖြေရှင်းဖို့လိုတယ်ခုနနန်းဖောကြီးပြောတယ်လို့မျိုးဒီလမ်းဖောက်တဲ့ကိစ္စကိုတက်မတော်ကမျိုးရေးဆိုပြီးတော့လုပ်တယ်ဒါသူ့ကိုဖွဲ့စည်းပုံအရာ2000ဖွဲ့စည်းပုံရနေဆက်တွေသာဖွံ့ဖြိုးရတက်မတော်ကလောက်အောင်မယ့်ကိစ္စဖြစ်တယ်။ဒါဖွဲ့စည်းသူရေးဆွဲတဲ့ဖွဲ့စည်းပုံသူ့ကိုသူတောင်းပေးထားတာဖြစ်တယ်။ဆိုတော့ဖွဲ့စည်းပုံအရာကဒီလိုမျိုးတက်မတော်ဝင်ပြီးလှုပ်တဲ့အခါမှာဖွဲ့စည်းပုံအရာတော့ဟုတ်တယ်။ဒါပေမဲ့ဖွဲ့စည်းပုံကမှားနေရင်ကျမတို့နိုင်ငံရေးမှလည်းပြဿနာတက်တယ်ဆိုတာအခုဒီလိုပြအခြေအနေမျိုးကကျမတို့ဟိုမိမောင်းထုတ်ပြတယ်လို့ကျမမြင်တယ်။အဲ့တော့နိုင်ငံရေးမှနိုင်ငံရေးဥဆောင်နေတဲ့လူတွေကလည်းဒီကိစ္စကိုဒါတက်ကိစ္စပဲဆိုပြီးတော့ကျမတို့ပခုံးတ ုံပြီးတော့ပဲကျွန်တော်တို့ရှောင်လို့မရဘူးကျွန်တော်တို့ဟိုတက်ချင်းတက်ညှိရမယ့်ကိစ္စညှိရညှိဖို့လည်းလိုတယ်အဲ့ဒီလိုပဲနိုင်ငံရေးခေါင်းဆောင်တွေကလည်းနိုင်ငံရေးနီးနဲ့ဖြည့်ရှင်းနိုင်ဖို့ဟိုနီးလန်းရှာဖို့လိုတယ်လို့ကျွန်မမြင်တယ်ဒါမှကျွန်တော်တို့ကဒီတင်းမှာမှုဟိုဖြည့်လျှော့နိုင်မယ်အဲ့ဒါအပြင်ကိုငင်းငင်းကြီးတိဆောက်ဖို့လမ်းစာကိုလည်းကျွန်တော်တို့ပြန်ရှာတွေ့လို့ပြန်ရှာဖို့တွေ့နိုင်တယ
်ဟုတ်ကဲ့နံပေါ်ကင်နေနဲ့ရောကိုကကျွန်တော်တည်ထားသလောက်ဆိုရင်ဘုပြင်းပြထွက်ပြေးသွားကြတဲ့လူတွေဟလာကလေးတွေတဟန်ရတာကျွန်တော်ဒီတိကျနေကြားနေရတယ်ပြောရရင်တော့တနက်ဖောက်ကြပြီဆိုတော့ねပထမဦးဆုံးမိစာပင်ကတော့ဒါပြင်မဲ့ရတာပြည်သူလူထုပဲပေါ့ဗျာတော့ဒါဆိုတော့နဘုတ်ကြီးဘလို့ဖြည့်ရှင်းရင်ပြည်လည်နိုင်မယ်လို့နဘုတ်ကြီးယူဆပါတယ
်အခုလောလောဆယ်ကတော့အပြက်နှစ်ဖက်စလုံးကဟောပါပေါ့ဖြစ်စဉ်တစ်ခုခုဖြစ်ပြီးဆိုလို့ရှိရင်ပေါ့နော်ထုတ်ပြန်ချက်တွေထုတ်ကြတယ်ဒါတော့ကျမတို့ကလည်းအဲ့ထုတ်ပြန်ချက်ပေါ်မှာပဲကျမတို့မီဒီယာသတင်းယူရတာပေါ့သတင်းရေးကြရတယ်ဆိုတော့အတွင်းကြကြရတော့ကျမတို့မသိဘူးဒါပေမဲ့ဟိုတေချာတာကတော့ NCA ထိုးထားတဲ့အဖွဲ့နှစ်ဖွဲ့စလုံးလေးစစ်တပ်လည်းသူလည်း NCA ထိုးထားတယ်ဆိုတော့ဒီဟိုနောက်ပြီးနိုင်ငံတကာတပ်တွေတွေနဲ့အသီးတပ်တွေရှေ့မှာထိုးထားတဲ့ခါကျတော့သူလိုဖြစ်စဉ်လေးတစ်ခုဖြစ်လိုက်ဒီတိုက်ပွဲဖြစ်စဉ်ပဲဖြစ်ဖြစ်ပေါ့နော်နောက်ပြီးတော့လူခွင့်ချက်ဖောင်းမနှုံမှုတော်လို့ဟိုဟာအသက်လူကြီးကိုအိမ်ကိုရမှာနေရင်တည်းကိုဟိုအသက်လူကြီးဟိုဟာပြင်မဲ့တည်ရတဲ့ဟာမျိုး case မျိုးလေးတွေပေါ့ဆိုတော့ NCA ရဲ့ဟိုအချက်လက်ထဲမှာလည်းဒီမှာအသေးစိတ်မသိသေးတိုင်အောင်ပြည်သူလူထုကိုလည်းကိုကာကွယ်ပေးရမယ့်အပိုင်းမျိုးပါတဲ့ခါကျတော့အခုကရောင်းပြန်ဖြစ်နေမကာကွယ်နိုင်ဘူးပေါ့နော်ပြောရဆိုရှင်အဲ့ပါတဲ့အချက်လက်တွေကလက်တွေ့မှာကျတော့ဖြစ်မလာဘူးပေါ့နော်ဖြစ်မလာဘဲနဲ့ဆိုးတဲ့ဘက်ကဖြစ်လာတယ်မရှိရဆိုတော့ဟိုအပြန်အလှန်ထုတ်ပြန်ချက်ထုတ်တာကကျွန်မထင်တာကဖြည့်ရှင်းချက်တခုတော့မဟုတ်ဘူးလို့ကျွန်မမြင်တယ်။ဒါပြောင်းနဲ့ inform လုပ်တာကအများသိအောင် inform လုပ်တာတော့လည်းရှိတယ်။ဒါပေမဲ့တကယ်တမ်းဖြည့်ရှင်းချက်ကြလို့ရှိရင်တော့ဟို NCA နှစ်ဖက်စလုံးထူထားရဆိုတော့ case ကလေးဖြစ်စဉ်လေးတခုပဲဖြစ်ဖြစ်အများကြီးပဲဖြစ်ဖြစ်ဒါအားချင်းပဲတွေ့ဆုံဆွေးနွေးရမှာပေါ့။ဒီချိန်က COVID ကာလဆိုတော့ဘယ်အချိန်မရွေးပေါ့။တော်ပြီးတော့ချင်းစီအောင်မလို့အရင်ကလည်းလူရှိတယ်မဟုတ်ပဲနဲ့ line ပေါ်ကနေပြီးတော့ officially ချက်ချင်းအချင်းပဲအရေးပေါ်စီဝေးဟိုပြောကြရအောင်ဆွေးနွေးကြအောင်ဒီဖြစ်စဉ်ပေါ်မှာဆိုတာမျိုးအဲ့လိုဆွေးနွေးနိုင်တော့ပို့ပြီးတော့ကြည့်ရမှုတော့ရှိမယ်လို့တော့ကျွန်တော်အနေနဲ့မြင်တယ်သို့တော်လည်းတကယ်စီရင်နာမမှန်နဲ့လူလာရဲ့လားဆိုတဲ့ပုံမှာလည်းမျိုးကိုထုတ်ချက်ဖြစ်တာပေါ့နော်ဆိုတော့ဟိုဟာတေးသေးချာဟိုကို့အကျိုးနှစ်ဖက်လုံးအကျိုးတတိုင်းပြည်အကျိုးပြည်သူလူထုအကျိုးကိုမျှော်ကိုးပြီးတော့စီရင်နာမမှန်ဆွေးနွေးကြမယ်ဆိုရင်တော့မခဲရင်လို့ထင်ပါတယ်မဆွေးနေဘဲနဲ့တလူရဲ့အချင်းဆွေးနေမယ်ဆိုလို့ရှိရင်တော့မယုံကြဘူးဆိုတော့ထင်ဖြစ်မယ်ဆိုလို့ရှိရင်တော့ဒီပြဿနာကကြားထဲမှာတော့ဒီအပြစ်မဲ့ပြည်သူတွေကတော့ဆက်ဆက်ပြီးတော့ဘယ်လိုမလဲမလုံခြုံတဲ့ဘဝကိုပေါ့နော်မလုံခြုံရင်တော့မအေးချမ်းဘူးပေါ့မငြင်းချမ်းတဲ့ဘဝကိုပဲဆက်ပြီးတော့ဟိုရင်စည်းခံနေရမယ်ထင်ဖြစ်တာပေါ့ဒါကျွန်တော်
ကဟုတ်ကဲ့အခုကဟလာရခိုင်ဘက်မှာတနတ်တန်လေးတွေတိတ်နေလို့ဒတိုင်းပြည်လုံးအနေနဲ့နည်းနည်းလေးရင်လေးခြားရမယ်လို့ကြံ့ယုံရှိသေးလာတခြားရခိုင်ပဲအပြင်တခြားနေရာမှာလည်းတနက်တန်နေရာလောစီတော့ຢာຢာပြင်တိတ်နေတယ်လို့ကျွန်တော်တို့သိထားတဲ့အချိန်စီလေးနည်းနည်းအေးရမလားလို့ရှိတဲ့အချိန်မှာအခုလိုမျိုးကရင်ပဲတချို့နေရာတွေမှာပြက်လာတယ်ဆိုတဲ့အခါကျတော့အမာပြီမှာတနက်တန်တိတ်တဲ့နေရာရှိပါဦးမလားလို့ပူစရာတွေရှိလာတာပေါ့နော်ဘာလို့လဲဆိုတော့ဟိုဖြစ်နေတဲ့နေရာအစတွေကရှိနေတာဟုတ်တနေရာမှာငြိမ်ပြီးမဲ့လဲတနေရာမှာဖြစ်ဆိုတဲ့ဟာမျိုးတွေကနောက်တစ်ခါကျွန်တော်တို့အခုကရင်ပြည်ဘက်အကြောင်းပဲပြောမယ်ဆိုရင်ဒီခုနလိုလားဖားပေါ်ညောင်လေးပြင်ကြောက်ကြီးဘက်ကအခြေအနေအပြင်ကိုနောက်အခြေအနေတစ်ခုထပ်ဖြစ်လာတာကကျွန်တော်တို့နယ်ကြောဆောင်တပ်ဖွဲ့နဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့အခြေအနေပေါ့ဆိုတော့ဒီအခုကျွန်တော်တို့ဆွေးနွေးတဲ့အခြေအနေနောက်ဆုံးကျွန်တော်သိထားတဲ့သတင်းအရာဆိုရင်တော့ပြီးခဲ့တဲ့ရက်ပိုင်းကနယ်ကြောဆောင်တပ်ဖွဲ့ကတမူကြီး၃ယောက်ကိုဟလာတာဝန်ရကနေထွက်စီးပွားရေးလုပ်ခြင်းတာဝန်ရကထွက်ပြီးတော့လုပ်ပါဆိုတော့တပ်ဖက်ကဖိအားပေးတယ်အဲ့ဒီဟာကိုအောက်ခြေကနေပြီးတော့သူတို့မကြည်လည်ကြဘူးနေကြောင်တဲ့ဖော်ပေါ်နေရမကြည်လည်တဲ့အခါကျတော့အစုလိုက်ပြုံးလိုက်သူတို့နှုတ်ထွက်မယ်ဆိုပြီးတော့တင်တယ်။တင်တော့နှိကြတယ်။နှိကြရင်လည်းအခုဒီနေ့ကြတဲ့အခါကျတော့အဲ့လိုနှုတ်ထွက်တယ်နှုတ်ထွက်မယ်ဆိုပြီးတော့တင်ထားတဲ့ကိစ္စကိုပြန်ဆိုင်ထားလိုက်ပြီလို့ဥစားနေကြောင်တဲ့ဖော်ပေါ်ကပြောတဲ့တင်ကျွန်တော်ခုနကပဲကျွန်တော်ဖတ်ရပါတယ်။ဒါပေမဲ့ပထမဒီနှုတ်ထွက်ခိုင်းထားတဲ့ဟလာတမှုတော့နှုတ်ထွက်ခိုင်းထားတဲ့ကိစ္စကတော့အခုချိန်ထိပြည်လည်မှုမရသေးဘူး။ဆိုတော့လွန်မြူးကြီးအဲ့ဒီအခြေအနေကရောအဓိကအရင်းခံကဘာကြောင့်ဖြစ်တာလို့လွန်မြူးနားလဲပါ
ကျွန်တော်တို့ဒီညစားဆောင်တက်ပြီဆိုတာကတက်မတော်ရဲ့ဖွဲ့စည်းပုံထဲမှာတည်ဝင်ရှိတယ်နော်ဟိုစားဒီညစားဆောင်တက်ရဲ့ရာတူးတက်ကတက်ဖို့ တက်မှုတွေဘာညာတွေအကုန်လုံးကလည်းတက်မတော်ကနေပြီးတော့ပဲဒီမြန်မာတက်မတော်ကနေပြီးတော့ပဲဟိုခန့်အပ်တဲ့ကိစ္စတွေပဲဖြစ်တယ်ဆိုတော့ကျမတို့ကကြည့်လိုက်လို့ရှိရင်ဒါတက်မတော်တွင်ပြဿနာပေါ့ဒီပြဿနာတက်မတော်တွင်ပြဿနာဖြစ်တယ်တက်မတော်ရဲ့အတွင်းရေးပြဿနာဖြစ်တယ်ကျမမြင်တာကဘယ်အဖွဲ့အစည်းမှမဆိုဘယ်ဟိုအတွင်းပြဿနာတွေရှိတယ်အနည်းနဲ့အများတော့တင်းမ
ှာ
မှုတွေရှိတယ်ဘာပြဿနာတွေရှိတယ်အဲ့တော့သူ့ရဲ့အတွင်းရေးပြဿနာကိုကျမမြင်တာကတော့structure အကယ်၍ဖွဲ့စည်းပုံအရာလွဲမှားနေတဲ့လွဲမှားလို့ဖြစ်ပေါ်လာတဲ့ပြဿနာအားနည်းချက်တွေရှိလို့ဖြစ်ပေါ်လာတဲ့ပြဿနာဆိုလည်းကျွန်မထင်တယ်တည်တည်ချာချာရှင်းသင့်တယ်ဒီပြည်တွင်းဥစ္စာဒေသခံပြည်သူလူထုကိုချိန်ဒေသခံပြည်သူလူထုကြောက်ရွံ့စိုးရိမ်မှုတွေဖြစ်စေတဲ့နီးနေတော့ဟိုတစ္ဆက်ခါအဲ့လိုမျိုးစားပြည်သူလူထုကိုအဲ့လိုမြေစာပြန်မလုတ်သင့်ဘူးပေါ့နော်ကျမမြင်တာကဒီအဖွဲ့အစည်းမှာပြဿနာရှိတာကဒါသဘာဝပဲဖြစ်တယ်သို့တော့အဲ့ဒီပြဿနာကိုရှင်းတဲ့အခါမှာပြည်သူလူထုကိုအလဟတ်တအချောက်တိုက်ကြီးချင်းချောက်နေတဲ့အနေအထားမျိုးပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုအစိုးရင်ရမယ့်အနေအထားမျိုးကမလုတ်သင့်ဘူးလို့ကျမအနေနဲ့မြင်တယ်အဒုတိယအချက်ကကျမပြောချင်တာဒီနေသားဆောင်တက်တွေဆိုတာကလည်းတက်မတော်ခုနပြောသလိုပေါ့လေဘယ်လိုပဲဖြစ်အဲ့ဒီဝယ်ပြန်သွားတာပဲတက်မတော်မွေးထုတ်လိုက်တဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်သူကထွက်ခိုင်းတာဒါဥစ္စာပေါ့နော်ဟိုဟိုကျမတို့ကဘေးလူအပြင်လူပေါ့ကျမတို့ကကြည်ပြီးတော့ဘယ်လိုလုပ်မလဲပေါ့ကျမမြင်တာကတကယ်၍ဒီဥစ္စာဒါဆန့်လုတ်ကလေးကပြဿနာဖြစ်တယ်controversial ပေါ့နည်းနည်းဟိုမရှင်းဖြစ်တယ်နောက်ပြီးတော့သဘောယိုးနဲ့လုတ်ဒီနေသားဆောင်တက်ကိုဖွဲ့စည်းကလေးကသဘောယိုးနဲ့ဖွဲ့စည်းကြလားအကြံစီနဲ့ဖွဲ့စည်းကြလားဆိုတာလေဒါတောက်လျှောက်ပဲပြည်သူလူထုကမေးခွန်းထုတ်တာဖြစ်တယ်နောက်ဆုံးကျတော့ပြည်သူလူထုကဘာမှမတတ်နိုင်တော့ရှိတယ်ဆိုတာကိုအတိအမှတ်ပြုရတယ်အဆင်ပြေအောင်နေရတယ်ပေါ့အဲ့လိုမျိုးဆိုတော့ဒီနေသားဆောင်တက်တည်းရဲ့စီးပွားရေးလုပ်ငန်းတွေဘာညာတွေအကုန်လုံးကလည်းတက်မတော်ကခွင့်မပြုရင်နိုင်ငံတော်ကခွင့်မပြုရင်ဘာမှမဖြစ်ဘူးဒီကိစ္စတွေကနိုင်ငံတော်ကခွင့်ပြုထားလို့ဖြစ်တဲ့ကိစ္စပဲဖြစ်တယ်တရားဝင်တဲ့စီးပွားရေးဖြစ်စေတရားမဝင်တဲ့စီးပွားရေးဖြစ်စေအဲ့တော့ကျမတို့ကဥပဒေနဲ့အညီကန့်တွယ်လို့ရတယ်ဟိုတရားသဖြင့်ကိုဥပဒေနဲ့အညီကန့်တွယ်လို့ရတယ်ဘာလို့ဆိုတော့ဒီအစုအဖွဲ့ဒီလုပ်ငန်းဒီလှုပ်ရှားမှုတွေအကုန်လုံးကနိုင်ငံတော်ကခွင့်ပြုထားလို့ဖြစ်တာပဲဥပဒေအရခွင့်ပြုထားလို့ဖြစ်တာပဲဆိုတော့ဒီကျမမြင်တာကပြဿနာရှိတာအဆန်းပြဿနာဖြစ်တာအဆန်းမဟုတ်ဘူးအချင်းချင်းတင်းမာမှုဖြစ်တာလည်းအဆန်းမဟုတ်ဘူးဒီကိစ္စကိုကျမတို့ကဟိုတရားဥပဒေတို့ရဲ့တရားတို့ရဲ့တို့စီမှာဖွဲ့စည်းပုံရှိတယ်ဒီဖွဲ့စည်းပုံနဲ့အညီပြဋ္ဌာန်းထားတဲ့ဥပဒေတွေရှိတယ်ဒီအတိုင်းပဲတရားဝင်ဖြည့်ရှင်းသင့်တယ်ပြည်သူလူထုကိုချိန်ချောက်မှုဖြစ်စေတယ်ပြည်သူလူထုကိုကြောက်ရွံ့စိုးရိမ်မှုဖြစ်ကြောက်လန့်စိုးရိမ်မှုဖြစ်စေတဲ့ပုံမျိုးမလုတ်သင့်ဘူးလို့ကျွန်မအမြင်နဲ့မြင်တယ်ဒါကကျွန်မနားလဲတာကနေသားဆောင်တက်ကလည်း तू သိပါတယ် तू ပါလဲဆိုတာဆိုတော့တက်မတော်အနေနဲ့ကတော့ကျွန်မအမြင်တာတိုင်းပြည်အပေါ်မှာစေနာထားပြီးတော့တိုင်းသူပြည်သားကိုငှဲ့ညာပြီးတော့တို့ရဲ့အတွင်းရေးကိုတိတိချာချာညှင့်ညှိနှိုင်းနှိုင်းနဲ့တို့ဟာတို့ဖြည့်ရှင်းတာကပိုသင့်တော်တယ်ပြည်သူလူထုအပေါ်မှာဝန်တုံးမှုပိုမဖြစ်စေချင်ဘူးမဖြစ်သင့်ဘူးပေါ့
ဟုတ်ဟုတ်ကဲ့ဆိုတော့နောက်ဘောကြီးအခုကဘယ်လိုပဲဖြစ်ဖြစ်ဒီနေ့ဒီအချိန်ကြီးကတော့လုံးလုံးပြည်လေတဲ့အချိန်တွေမရောက်သေးဘူးပေါ့နော်စိတ်အေးရတဲ့အချိန်တွေမရောက်သေးဘူးပေါ့ဆိုတော့ဟိုလက်နက်ကင်တက်တွေဖြစ်တဲ့အခါကျတော့တခုခုမပြေမလဲဖြစ်တယ်ဆိုရင်ဟာလာဒီနေရာမှာလည်းပဲတနက်ပေါက်လာမလားတနက်ဖောက်လာမလားလူတွေကစိုးရိမ်ပါပဲလေခုနတော့မေဦးထောက်ပြသွားသလိုပဲဟိုတခုခုဆိုရင်လူကအရင်ဆုံးစိုးရိမ်ရတာငါတို့သူတို့လည်းပါတာမဟုတ်ခင်တယ်သူတို့သဘောတည်းပါတာမဟုတ်ခင်တယ်သူတို့ကလက်ခံထားရတာဒီအရာကြီးကိုလက်ခံထားပြီးတော့ဟာလာဘယ်လိုပဲဖြစ်ဖြစ်မပြေမလည်ဖြစ်လာပြီဆိုရင်တော့ငါတို့ကတော့ဒုက္ခတော့ရောက်ဦးမှာပဲဆိုတာလူတွေကပူကြမှာပဲလीဆိုတော့နောက်ဘောကြီးဒီအချိန်ဒီကလူတွေစိတ်အေးရလောက်တဲ့အချိန်ဒီထိပြေလည်နိုင်စရာအလားလာရောရှိနိုင်ပါရဲ့လား
အာအဲ့ဒီအချိန်ဒီကအချိန်ဒီဖြစ်ပေါ်လာပုံလေးလေကျွန်မနည်းနည်းလေးထည့်ပြီးတော့ဟိုအစပြုပြောချင်
ဟုတ်ကဲ့
ဟိုဖြစ်ပေါ်လာပုံလေးဆိုတာကိုယ်ကလည်းဂါရတိလို့ဂါရနာတိလို့ပြောတာမျိုးတော့မဟုတ်ပဲねကျွန်တော်တို့တွေ့ရှိချက်အရဆိုလို့ရှိရင်တော့နေကြားဆောင်တက်ဆိုတာလေ2010ခေတ်ကပြီးတော့အသွင်ပြောင်းခွဲစီလာတာပေါ့နော် KKB နဲ့ KPF ကနေကိုအသွင်ပြောင်းလာအခုဆိုရင်2020ဆယ်နှစ်တည်းမှာရောက်လာပြီပေါ့နော်ဒီကြားထဲမှာဒါက2008ဖွဲ့စည်းပုံရဆိုရင်တော့ဒီမှာစစ်တပ်အောက်ကပဲအောက်ကပဲဆိုတဲ့ခါကျတော့တောက်လျှောက်ကဆယ်နှစ်တာတော်တွင်းမှာသူတို့ဟိုတစ်ဖက်ကလည်းဒါကတက်စစ်တီပဲလीစစ်တီဆိုတော့သူတစ်ဖက်ကလည်းသူ့ရဲ့လောက်ခလာစာရှိမယ်သို့တော်လဲထူးခြားချက်ကသူကလုတ်ဟိုလုတ်ငန်းတွေလုတ်စီးပွားရေးလုပ်ငန်းတွေလုတ်ဆောင်ခွင့်ပေးထားရင်ရှိတယ်ပေါ့နော်ဆိုတော့အဲ့ရလှုပ်ဆောင်ခွင့်ပေးရင်းနဲ့မှနဲ့တိုက်ဆိုင်မှုနဲ့ကဆယ်နှစ်ကလည်းပြည့်သွားတဲ့တပိုင်းရှိရဲ့နောက်တစ်ခုကစစ်တပ်အနေနဲ့လည်းသူစောင့်ကြည့်ပါမို့လေသူလည်းအောက်ခံတက်အနေနဲ့ကတော့သူစောင့်ကြည့်လိုက်မယ်တစ်ဖက်ကလည်းဒီ2020ထဲမှာဒီနေဆက်မှာရှိတဲ့ဒီရွှေကုတ်ကိုမြို့သစ်စီမံကိန်းကလည်းဒါအားလုံးကိုပြည်နယ်တစ်ခုလုံးကိုချိန်ချောက်မှုဖြစ်စေသလိုဖြစ်သွားတာပေါ့နော်ဆိုတော့အဲ့ဒီလှုပ်ငန်းစဉ်ကလည်းသူရဲ့ အနေကြဆုံးတည့်ရဲ့ဟိုလုပ်နေတဲ့လုပ်ငန်းထဲမှာအကြီးမားဆုံးနဲ့ဟိုအစိုးရမှုဖြစ်ဆုံးဖြစ်တာပေါ့နော်ဆိုတော့ပြည်နယ်အစိုးရကိုယ်တိုင်တောင်မှတိတ်တထဲဝင်ဝင်ဆွဲလို့မရတဲ့အနေအထားမျိုးကျွန်တော်တို့ကျွန်တော်တို့အင်တာဗျူးတော့ကျွန်တော်အဲ့လိုမျိုးကြီးသိရလားသိလာရတာပေါ့နော်ဆိုတော့ပြောမယ်ဆိုရင်ဒီခြေနေတွေကပေါ့ဒီပြည်လည်လာဖို့အရေးကတော့နည်းနည်းတော့ခက်ခဲဦးမယ်ဥတော်လဲဟိုကျွန်မအောက်ခြေပိုင်းတရှိထားတဲ့လောက်ရရဆိုရှင်လဲပြီးနေကြာဆောင်တက်အနေနဲ့ကလည်းဒီပြည်သူလူထုကိုတော့သူကတော့အသိပေးထားတော့ဗောလေသူအလောက်ထိတော့ပြည်သူလူထုဆိုရင်ဖိလမှုဖြစ်အောင်ပြည်သက်ဆိုင်မှုဖြစ်အောင်သူတို့ဟိုပြန်ပြီးလှုပ်တော့ဟုတ်မဆိုရင်မှလည်းတော့ပြောတာဗောလေသို့တော်လဲဒါဘလောက်ထိအမှတ်ခံချက်ရှိမလဲတော့မပြောတတ်ဘူးနော်ပြည်သူလူထုကတော့နည်းနည်းလေးတင်းမာပြီးဆိုရှင်လမ်းဖြတ်နေတာဒါကငကိုတွေကဒါကြီးလက်စာစားနေရတဲ့ဘဝဆိုတဲ့ခါကျတော့ဒီခုနကအတွင်းကိစ္စတွေဖြစ်ရှင်တဲ့ခါမှာတခါရောက်ရှင်နေကြာဆောင်တက်ကတော့ဒါအောက်ကဆိုပေမဲ့လေသူကတစ်ချိန်ကအသင်မပြောင်းခင်ကာလဟိုမခွဲထွက်ခင်ကာလကဒါကအရင်ရှိထားတဲ့ဟို KNU ပြင်ပြီးတော့အစည်းအဝေးကနေခွဲထွက်လာတဲ့အဖွဲ့ပြင်နေပဲဖြစ်နေတယ်သူကသူကိစ္စတွေမှာသူတို့ပြန်ပြီးတော့ဘေးကနေဝန်းရံညှိနှိုင်းပြီးလို့အဆုံးရအများရနိုင်မလားပေါ့နော်သို့တော်လဲခုနကအရှိကပြောသွားသလိုမျိုးဒီစစ်တပ်နဲ့ KNU တက်အောက်ခြေပိုင်းတော့မှညှိနှိုင်းလို့မရတဲ့အနေထားမှာတခါထပ်ပြီးတော့ဒီ BGF နဲ့သူရဲ့ကသူရဲ့အဲတပ်ပိုင်းဆိုင်ရာတွေပေါ့နော်အဲ့ဒီစစ်တပ်ကဆိုလို့ရှိရင်တော့နည်းဖြည့်ရှင်းဖို့ကတော့နည်းလေးဒီမှာနည်းလေဟိုလွယ်ပါမလားဘောဆိုရင်ကျတော့ရှိတယ်ဘာလို့လဲဆိုတော့တတင်းတွေမှာလည်းတွေ့ကြပါတယ်ဒီရှီကောကိုစီမံကိန်းကအားလုံးရဲ့ခွင့်ပြုချက်နဲ့လीနော်ဟိုးရုံနေပြီးတော့သွားပြီးတော့ခွင့်ပြုချက်ရလာခဲ့ပြီးလဲဆိုရခွင့်ပြုချက်မဟုတ်ဘူးဒါပြီးတော့စုဆိုခွင့်ပြုချက်နဲ့လာတဲ့ခါကျတော့အကျိုးစီးပွားတွေကစစ်တပ်ပိုင်းဆိုင်ရာကလည်းပါဝင်နေရဆိုတာမျိုးသတင်းတွေလည်းဖြတ်ပေါ်နေရပဲရှိတယ်တကယ်သတင်းတွေလည်းတက်နေရဆိုတော့အားရတော့ချစ်ဆက်ပြီးတော့ဘယ်လောက်ရှိအောင်ပါဝင်နေတယ်လဲဆိုတာမျိုးတော့မပြောနိုင်ဘူးဆိုတော့အခါကျတော့ဒီပုံမှာပဲဒီရှေ့မတူးနိုင်အောင်များဒီအဓိကကြတဲ့ခေါင်းဆောင်နှစ်ဦးသုံးဦးကိုအဲ့လို pressure ပေးတာများဖိအားပေးတာများလားပေါ့နော်အဲ့လိုမျိုးလေးလည်းဖြစ်နိုင်ချေရှိတယ်လို့တော့သုံးသပ်ပြီးပေါ့နော်သူကခုနကကိုပြီးတဲ့မိကုံးကဘယ်လိုဖြည့်ရှင်းဖြည့်ရှင်းမှုလွယ်ပါမလားဆိုတဲ့ဥစ္စာမျိုးကတော့အာအချိန်တော့ယူရမယ်ကျွန်မထင်တာလွယ်အောင်လုပ်ရင်တော့လွယ်မှာပေါ့နော်မလွယ်အောင်မလွယ်အောင်လုပ်ရင်တော့လည်းဒီတိုင်းပြီးဆက်ပြီးတော့ဟိုလက်ထဲတီးလီဖြစ်နေမှာပေါ့အနောက်ဖက်စလုံးကဟိုကလက်နဲ့ကိုကြည့်ကြတာပေါ့ဒါပေမဲ့
ကျွန်တော်
ဟိုကျွဲနှောင်ခန့်ရင်မြေစာပင်ခံရတယ်ဆိုလို့ရှိရင်တော့ဖြစ်လာရင်တော့သူတို့ခံရတာတပိုင်းပေါ့နော်တပိုင်းမဆိုင်တဲ့ဒီသူကတော့လည်းအယောပြီးခံရပါဘူး
ကျွန်တော်ကခံစားမိတာကဘာလဲဆိုတော့တိရတဲ့အချက်လက်တွေကဘာရပါပေါ့နော်ဒီဥစ္စာကလာအတန်မထွက်မချင်းလှုပ်ပေးထားပြီးတော့နောက်ဆုံးနိုင်ငံတကာကပါဒီကိစ္စကိုပြောလာဆိုလာတဲ့အခါကျတော့မှထဟိုကင်တွယ်ဘူးလှုပ်တယ်ကင်တွယ်တဲ့အခါကျတော့လည်းနီလန်ကမမှန်တဲ့အခါကျတော့စိတ်မေးစရာဖြစ်တယ်လို့ကျွန်တော်တယောက်တည်းနေတော့ကျွန်တော်အဲ့လိုတွေးမိတာပဲအခုလက်ရှိကျွန်တော်တို့ဆွေးနွေးတဲ့အခြေအနေအရဆိုရင်ကရင်ပြည်နယ်မှာ hot spot ပေါ့နှစ်ခုရှိနေတာပေါ့နော်ခုနပြောတဲ့ကျွန်တော်တို့ညောင်လေးပင်အဖာပွန်ကြောက်ကြီးဘက်မှာက hot spot တစ်ခုဖြစ်နေတယ်အခုတခါ BGF နဲ့တက်နေကြတဲ့မှာ hot spot တစ်ခုဖြစ်နေနှစ်ခုစလုံးကလက်ရှိကျွန်တော်တို့စကားပြောနေတဲ့အချိန်ထိတည်လဲသွားမဲ့စိတ်အေးရမဲ့အခြေအနေမှာမရှိဘူးဆိုတဲ့အခါကျတော့ဒီအခြေအနေတွေကိုပြန်ကြည့်မယ်ဆိုရင်တော့မေဦးပြင်ပြီးငင်းချမ်းရီးအလောက်များရင်လေးစရာကောင်းနေပါလေ
။ဟိုငင်းချမ်းရီးအတွက်ဟိုအာကျုံမှန်တဲ့နဲ့ဒီမြေပြင်မှာလှုပ်နေတဲ့လူတွေတော့ကျွန်မအားနာတယ်ဒါပေမဲ့ကျွန်မရဲ့သုံးသပ်ချက်အရကပြင်ပြီးကရင်ပြည်မြန်မာတိုင်းနိုင်ငံလုံးမှာအခုလက်ရှိမြေပုံအတိုင်းပေါ့လေမြန်မာတိုင်းနိုင်ငံလုံးမှာအချိန်မရွေးပေါက်ကွဲနိုင်တာမငင်းချမ်းဖို့ဟိုတတိုင်းပြည်လုံးပေါ်မှာတက်ရောက်မှုရှိမဲ့ပေါက်တက်ရောက်မှုရှိနိုင်တဲ့ပေါက်ကွဲမှုမျိုးကမြန်မာပြည်မှာပြည်နယ်တွေရှိတယ်ပေါ့လေအဲ့လိုနေဟိုပထူကြီးအနေထားရဆိုရင်မြောက်ပိုင်းမှာရှိမယ်အနောက်ပိုင်းမှာရှိမယ်ပြီးလို့ရှိရင်ဒီဘက်အရှိတောင်ပိုင်းမှာဆိုလို့ရှိရင်ကရင်ပြည်ပဲကရင်ပြည်ကဟိုအချိန်ကြိုက်ဘုံလိုမျိုးပဲဖြစ်တယ်ဆိုတော့အဲ့ဒီမှာရှိနေတဲ့အနေထားကိုကြည့်လိုက်လို့ရှိရင်တောက်လျှောက်ကတက်မတော်ကစနစ်တကျနဲ့ဒီဟိုလုတ်ထားရရှိဒီလမ်းဖောက်တဲ့ကိစ္စကလည်းလမ်းမဖောက်ရင်လည်းဘာမှမဖြစ်ဘူးအမှန်ဆိုလို့ရှိရင်ဟိုတောက်လျှောက်ကသူ့တက်တရားအလုံးအင်းနဲ့အဲ့မှာအခိုင်အမာတက်ဆွဲထားရပဲလမ်းမဖောက်လည်းကိစ္စမဖောက်ရင်လည်းရတယ်မဖောက်လို့တက်မတော်ကြီးပြိုကျအောင်မှလည်းမဟုတ်ဘူးသို့တော်လည်းလမ်းဖောက်မယ်တိနဲ့အချိန်မရွေးပို့အကယ်၍သာ KNU ဘက်ကနေပြီးတော့ကရင်တက်မတော်ကနေကရင်လွတ်မြောက်ရေးတက်မတော်ကနေအမျိုးသားလွတ်မြောက်ရေးတက်မတော်ကနေပြီးတော့မခံနိုင်လို့ထပြီးတော့ဒီလောက်တောင်တီးနဲ့လာလို့နဲ့ထပ်ပြစ်လိုက်လို့ရှိရင် ပေါက်ပွဲသွားရုံပဲရှိရဲ့ဒါပေမဲ့ KNU ရဲ့ဥဆောင်မှုအောက်ကနေဆိုပြီးတော့အဲ့လိုပဲရင်းကုန်နှုတ်ပိတ်နေနေနဲ့ဥပမာကျွန်မပြောခဲ့သလိုမူဒရခရိုင်မှာဖပုံခရိုင်မှာတပ်စခန်း80ကျော်ကနေပြီးတော့80နီးပါးကိုရောက်လာတာဟာဒါဟိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့ဟိုတစ်ဖက်ကသူတောင်းဝန်ရှိသလိုသူခံစားနေရတာကျွန်မတော့သဘောပေါက်တယ်ဟိုသဘောပေါက်ကူတယ်ဘာဖြစ်လဲလို့ဆိုတော့တောက်လျှောက်ကအဲ့လိုတီးနဲ့ဟိုမြန်မာတပ်မတော်ကနေပြောဒါမျိုးတွေဟိုအကွက်တွေဟိုစလုံနေတာဟာကျွန်မထင်တယ်တိုင်းပြည်အပေါ်မှာသဘောထားမယုံဘူးလို့ကျွန်မမြင်တယ်နောက်တစ်ခုကကျတော့ဒီ BGF ကိစ္စ BGF ကိစ္စလည်းအတိုင်းပဲဒီစီးပွားရေးလုပ်ငန်းတွေဘာတွေညာတွေဆိုတာဒါခုနကကျွန်မပြောသလိုပဲတပ်မတော်ကနေပြီးတော့ခွင့်ပြုချက်နဲ့ဟိုတရားဤမတရားဤစဉ်းစားတာထက်ဟိုဒီလိုရန်ထောင်ပေးလို့ဖြစ်တယ်လို့ကျွန်မမြင်တယ်ဆိုတော့ဒီကိစ္စတွေကဟိုအချိန်မရွေးပောက်ပွဲအောင်တမင်တကာချိန်ကြိုက်ဘုံဆင်တယ်လို့မျိုးဖြစ်ပြီးတော့အဆင်ပြေ KNU နဲ့အဆင်ပြေရင်ဒါလေးတွေကိုဒီလိုပဲထားထားလိုက်မယ် KNU နဲ့အဆင်မပြေရင်ဒီတခုခုကိုကျွန်မတို့ကဆက်နက်တံဖြုတ်လိုက်မယ်ဟိုတခုခုကိုကြိုးဖြုတ်လိုက်မယ်ဆိုလို့ရှိရင်ပောက်ပွဲလာမယ်အဲ့လိုမျိုးအဲ့လိုတမင်တကာများလှုပ်ထားတဲ့ပုံကပို့ပြီးပေါ်နေသလားလို့ကျမမြင်တယ်ဆိုတော့ဒါတွေကိုကြည်ချမ်းပြီးဒီပြဿနာတွေအဲ့ဒီတင်းမာမှုကိုဖြစ်ပေါ်စေတဲ့အကြောင်းရင်းတိတိလေးအများကြီးကိုကျမတို့ကမဖြေရှင်းမနဲ့တော့ဒီကရင်ပြည်ငင်းချင်းကြီးကိုကျမတို့ဟိုဟန်ဆောင်ပြီးတော့မျှော်နေကြရမလို့အဲ့တော့ကရင်ပြည်မှာပြန်ပြီးပေါက်ကွဲသွားလို့စစ်မှတ်တွေဟိုအရင်တုန်းကလို60ပတ်ဝန်းကျင်တုန်းကလိုမျိုးဟိုအလုံးအရင်းနဲ့စစ်မှတ်တွေပြန်ဖြစ်စစ်တွေပြန်ဖြစ်ပြီးဆိုလို့ရှိရင်ကျမပြောချင်တာကရင်ပြည်ကြီးပဲမဟုတ်ဘူးမြန်မာနိုင်ငံမငြိမ်းချမ်းမှုပေါ့လေမြန်မာနိုင်ငံမငြိမ်းချမ်းမှုမြန်မာပြည်သားတွေအကောင်းမနေရဘူးပေါ့စာဝတ်နေရေးလုံခြုံရေးဘာညာဘာမှအဆင်မပြေတော့ဘူးပေါ့ဆိုတော့ကရင်ပြည်ရဲ့ကိစ္စကိုကျမကတော့ကရင်တယောက်ရဲ့ကရင်တယောက်ရှိတော့နေကြည့်ရင်လည်းဟိုရင်လေးတယ်ဒါပေမဲ့မြန်မာပြည်အတွက်ကြည့်လည်းရင်လေးတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာချိန်ကြိုက်ပုံကြီးအများကြီးပဲရှိတယ်လို့ကျမတို့မြင်တယ
်ဟုတ်ကဲ့နံဖောကေရောနံဖောကေကခုဆိုရင်ဒါတကယ်နေရာမှာတော့ရှိနေတယ်လို့ပြောရမှာပေါ့နော်ဖအံဆိုတဲ့အခါကျတော့နံဖောကေဘလောက်များရင်လေးစရာဖြစ်နေပါပြီလဲကရင်ပြည်နေကြရေ
ရင်လေးစရာကတော့ဖြစ်တယ်ပေါ့နော်ရင်လေးစရာဖြစ်တယ်လို့ပြောလို့ရှိရင်တော့ဒါဟိုကမီဒီယာသမားတွေလည်းရင်လေးစရာဖြစ်တယ
်
အခု2020ရေကောက်ပွဲပြီးလို့နိုင်ရလာတဲ့ဟိုက NLD NIR ပါတီရဲ့သူအစိုးရဖွဲ့လာတဲ့ခါကျတော့ရှင်လေသူ့အတွက်ရင်လေးစရာပေါ့ဒီဥစ္စာကခုနပြောတဲ့စနစ်တန်ကသူ့အတွက်မှသူ့အတွက်လည်းသူပြန်စနစ်တန်စိတ်ပူစရာဖြစ်တယ်ပေါ့နော်ဆိုတော့စစ်တပ်ကလည်းဒီအခုလည်းပြစ်ခတ်ရဲ့ဟိုကလည်းတစ်ဖက်သက်ပြစ်ခတ်ရထားတယ်ဆိုပြီးတော့တပ်မတော်သတင်းရပြကြရဲ့တလားပေါ့နော်ဆိုတော့ AA ဘက်ကလည်း2လအဲ့လိုမျိုးရှိတယ်တစ်ဖက်ကအခုဘက်ကတော့ပြစ်ရပြီးတော့ဒီဘက်ကတော့လှည့်ပတ်နေရဆိုတော့တကယ်ရောက်ချင်းဒီစစ်ဒီဟာအကွက်ဖို့တလို့မျိုးဖြစ်နေဒီဟာအမြဲတမ်းဟိုရှင်းမီနောက်မီလူကြီးတွေရောပူရောရောမှာကျွန်တော်တို့ထပ်ပူတိမှာပေါ့နော်ဆိုတော့ဒီမြန်မာစစ်တပ်အနေနဲ့ဆိုလို့ရှိရင်တကယ်တမ်းရင်မလေးစရာဖြစ်အောင်ပေါ့နော်ပြည်နယ်ပဲမဟုတ်ဘဲနဲ့တတိုင်းပြည်လုံးရင်မလေးစရာဖြစ်အောင်လာလို့ရှိရင်တော့ဟိုကျွန်မတို့လည်းမြင်တာကတော့ဟိုအပြစ်ခတ်ရဲဆဲယူကိုတိုင်းပြည်ပြည်စည်းတော်ကိုကြီးညာလိုက်မယ်ဆိုလို့ရှိရင်တော့ရင်လေးစရာတော့တိတ်ဟိုဟာလေးတဖြည်းဖြည်းနဲ့တော့ဟိုဖြည့်ရှင်းသွားလို့လောက်ဆောင်သွားလိုက်တယ်လို့အရွေးတစ်ခုကိုတုံးသွားနိုင်လို့ရမယ်လို့ထင်တာပေါ့နော်ဆိုတော့ဘာပဲဖြစ်ဖြစ်ဒီတက်လာမဲ့အစိုးရကလည်းအစိုးရတက်ကြလို့ရှိရင်လည်းဒီငင်းချင်ရေးအခုရက်တန့်နေတဲ့တန့်နေစေဖြစ်နေတဲ့ငင်းချင်ရေးလုပ်ငန်းစဉ်ကိုပို့ပြီးတော့နှိမ့်မှန်လမ်းမှန်နေပေါ့နော်ပို့ပြီးတော့ဟိုပါပေါ့လမ်းကြောင်းမှန်အောင်တော့ဆက်သွားဖို့တော့လိုတယ်ပြီးတော့ကိုဆွေးနွေးခဲ့တဲ့ဥစ္စာကိုအရာတွေကိုလည်းပြန်ပြီးတော့ reflection ပေါ့လေဘယ်လောက်ထိဟိုတရားမှုရှိနေတယ်လဲပေါ့နော်အောက်ခြေပိုင်းမှာပေါ့နော်ဆိုတော့ပေါ်မှာဆွေးနွေးရဲဆိုတာမျိုးကအောက်ခြေပြည်သူလူထုကလည်းသိရမယ်သူတို့ဘက်ကခံစားချက်ကလည်းပေါ်ဆွေးနွေးဆိုတဲ့ဆွေးနွေးတဲ့အခန်းထဲမှာလည်းအညိနိုင်တဲ့အခန်းထဲမှာလည်းပါဝင်ရမယ်ဆိုတာမျိုးအဲ့လိုမျိုးအပြန်အလှန်ရှိမှသာလမ်းကြောင်းတစ်ခုကိုတက်လာမယ်လို့ထင်တယ်အခုချိန်ထိကတော့အဲ့ဒီအနေထားမျိုးမရှိသေးတဲ့ခါကျတော့ရင်လေးစရာကတော့အခုချိန်ထိတော့ရင်လေးနေရစေပေါ့နော်ဆိုတော့အဲ့ဒါရင်လေးမှုကတော့အားလုံးဝိုင်းပြီးတော့ဟိုတွန်းပြီးတော့လုံမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဗျာတိုင်းပြည်ငြိမ်းချမ်းရေးဆိုတာအမြဲတမ်းအရေးကြီးတဲ့ကိစ္စပါဒါကိုယ်လည်းလုပ်နေကြတဲ့လူတွေဆိုတာပိုသိပါလိမ့်မယ်ဘယ်သူကမှငြိမ်းချမ်းရေးကိုပိုလိုတယ်ဆိုပြီးတော့ငြိမ်းချမ်းရေးပိုလိုခြင်းချောင်းကိုလည်းပဲကြွားဝါပြီးတော့လက်ကမောက်ခတ်ပြောနေကြမလို့လို့ထင်ပါတယ်အားလုံးကတန်းလူငြိမ်းချမ်းရေးလူချင်းကြတာပါငြိမ်းချမ်းရေးအလိုချင်ဆုံးကတော့အဲ့ဒီမငြိမ်းချမ်းတဲ့ဒေသတွေမှာနေရတဲ့ပြည်သူလူထုပဲလို့ကျွန်တော်ကတော့အဲ့လိုပဲယုံကြည်ပါတယ်အချိန်ပေးပြီးတော့ပါဝင်ဆွေးနွေးပေးတယ်နန်ဖော့ကေနော်မေဦးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကဲကျမတို့လည်းကျေးဇူးတင်ပါတယ
်ပါပါရှင
်ကရင်မြို့သားအစီအယုံ KNU ရဲ့အကြံပေးဖို့ကိုဒူးဖြစ်သူနော်မေဦးကရင်သတင်းစင် KIC ရဲ့ Editor ချုပ်နန်းဖောကီတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီး အခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညတိုင်းရီလိုင်းအစည်းအဝေးနေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာခါတင်ရပါဧရိယာဝေးသွားပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိပ်ပါခင်ဗျာ